ကမ္ဘောဒီးယားအထက်အတိုက်ခံပါတီကိုမကြခင်ကဖျက်သိမ်းလိုက်တဲ့ပုံတုံးပြန်တဲ့အနေနဲ့ကမ္ဘောဒီးယားရွေးကောက်ပွဲကော်မရှင်ကိုဥရောပတပ်မကကငွေကြေးထောက်ပံ့မှုရုပ်သိမ်းလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလာမယ့်ဇူလိုင်လကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲကနေအတိုက်ခံပါတီကိုဖယ်ထုတ်လိုက်တဲ့လုပ်ငန်းစဉ်ကဥပဒေကြောင်းနဲ့ညှဉ်းညွတ်မှုရှိတယ်လို့မယူရှုမြင်ကြောင်း EU ဥရောပတပ်မကရဲ့ဒီကနေ့အင်္ဂါနေ့ထုတ်ကြေညာချက်မှာဖော်ပြပါရယ်။အတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုတရားရုံးချုပ်ကပြေးခဲ့တဲ့လကဖျက်သိမ်းခဲ့တာပါ။အတိုက်ခံ CNRP ပါတီကအစိုးရကိုဖယ်ရှားရေးပူးပေါင်းခြံစည်ခဲ့တယ်လို့ဆွဆွဲပြီးတော့ဝဉ္ညချုပ်ဟွန်စင်းရဲ့အာဏာရကမ္ဘောဒီးယားပြည်သူပါတီကအမှုဖွင့်တာပါဒီဆွဆွဲချက်ကြောင့်ပဲအတိုက်ခံပါတီကောင်းဆောင်ခင်ဆွန်ခါကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်ဒါအပြင် CNRP ပါတီဝင်118ဦးတို့ကိုလည်းနောက်9နှစ်အတွင်းနိုင်ငံရေးမှာပါဝင်ပတ်သက်မှုကိုလည်းတားမြစ်လိုက်ပါတယ်အတိုက်ခံ CNRP ပါတီက2013ခုနှစ်ထွေထွေရွေးကောက်ပွဲမှာထိမှန်မထားတဲ့အတိုင်းအတာထိအောင်မြင်မှုခံခဲ့မှရရှိခဲ့ပြီးတဲ့နောက်မှာတော့နိုင်ငံကို32နှစ်ကြာအုပ်ချုပ်လာတဲ့ဝဉ္ညချုပ်ဟွန်စင်းအတွက်အကြီးမားဆုံးခြိမ်းခြောက်မှုဖြစ်လာခဲ့တာပါအတိုက်ခံပေါ်ထောက်ခံမှုကြီးထွားလာနေပါတယ်အထူးသဖြင့်တော့အပြောင်းအလဲကိုစေအားထက်တန်ကြတဲ့ကမ္ဘောဒီးယားလူငယ်တွေကြားမှာဖြစ်ပါတယ်